ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ချုပ်ဆိုရမယ်အီရန်ရဲ့နျူကလ িয়ার ဆင်ရသဘောတူစာချုပ်ဟာအီရန်နိုင်ငံရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်စာချုပ်ချုပ်ဆိုဖို့အတွက်ဆန္ဒရှိတယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာခါမေနီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်အီရန်ရဲ့အကျိုးစီးပွားကိုထိခိုက်မယ်ဆိုရင်တော့ဘာစာချုပ်မှချုပ်ဆိုတာအကောင်းဆုံးပဲလို့လည်းပြောပါတယ်အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇာရစ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့မြို့နှိပ်မြို့မှာနျူကလ িয়ার သဘောတူစာချုပ်အတွက်ဒုတိယနေ့ဖြစ်တဲ့ဆွေးနွေးနေစမှာပဲအီရန်ခေါင်းဆောင်အယတ်တိုလာကအီရန်ကစစ်တပ်အရာလေတပ်အရာရှိတွေကိုပြောကြားရင်မှတ်ချက်ပေးခဲ့တာဖြစ်ပါတယ်မစ္စတာဇာရစ်ကတော့သူဟာအီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဝန်ကြီးကယ်ရီနဲ့ပြင်းပြင်းထန်ထန်ဆွေးနွေးနေပါတယ်လို့တနင်္ဂနွေနေ့မှာပြောပါတယ်အီရန်ပေါ်အရေးယူတန်ခတ်မှုတွေချမှတ်မှုကလည်းသူတို့လိုချင်တဲ့အဖြေကိုရမှာမဟုတ်ဘူးလို့ပြောကြလိုက်သလိုအီရန်နဲ့သဘောတူညီချက်ရနိုင်ဖို့အတွက်လေးလေးဆန်းဆန်းနဲ့ညှိညှိနှိုင်းနှိုင်းလုပ်တဲ့နည်းတစ်ခုပဲလုပ်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဝန်ကြီးကယ်ရီကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်ငြင်းချမ်းတဲ့ဖြည့်ဆင်းမှုတွေရဖို့ပဲဦးတည်ပြီးလှုပ်ဆောင်နေပါတယ်လို့မြို့နယ်လုံခြုံရေးညီလာခံမှာပြောကြားခဲ့တာပါ။နိုင်ငံဝန်ကြီးနှုတ်ဟာတနင်္ဂနွေနေ့မှာညီလာခံပြင်ပမှာတီးတန့်တွေ့ဆုံပြီးတနအိခွဲလောက်ကြာအောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီရန်ဟာယူကေအလဲနဲ့ထုတ်ဖို့အတွက်ကြိုးစားနေတယ်လို့အနောက်နိုင်ငံတွေကဆွဆွဲနေကြပေမဲ့အီရန်ကတော့ငြင်းချမ်းတဲ့လုပ်ငန်းစဉ်တွေအတွက်ပဲလှုပ်တာလို့တုံ့ပြန်ခဲ့ပါတယ်။